ကိုယ်တိုင်ဒေတာကြီးမှာတိတ်ဆက်ခံလဲမြေတွေနဲ့လဲရမြေဥပဒေပြင်ဆင်ရေးအတွက်ဒီဆွေးနွေးပွဲမှာဘယ်အချက်ကိုအဓိကထားဆွေးနွေးနိုင်ခဲ့လဲ
ကျွန်တော်တို့ဒီနေ့နိုင်ငံတော်တော်ဝမှာအသင်ရှင်နဲ့အနန္ဒပြည်နေတဲ့မြေသိမ်းမှုပြဿနာတွေကိုနိုင်ငံတော်အစိုးရကနေပြီးတော့ထွက်တော်ပြူပေါင်းပြီးတော့ဖြေရှင်းဆောင်ရွက်နေတဲ့အထက်မှာကျွန်တော်တို့ဖြေရှင်းဆောင်ရွက်မှုအနေဒါဟာအလွန်နှိမ့်ခွေးပြီးတော့တော်တော်လေးမှာနေပါနေတာကိုတွေ့ရတဲ့အကြောင်းကျွန်တော်တို့ပနာမတင်ပြပါတယ်။ကျွန်တော်တို့နိုင်ငံတော်အစိုးရကနေပြီးတော့2013ခုနှစ်စက်တင်ဘာလကထုတ်ပြန်ကြေညာခဲ့တဲ့သိမ်းဆည်းနေရာများအပေါ်ကျွန်းလွှတ်ရှင်းဆိုင်ရာလုံထုံးလုံမီများဆိုတဲ့တာအုပ်မှာပါတဲ့ညွန်ကြားချက်ပေါ့။အဲ့ညွန်ကြားချက်တွေကိုကျွန်တော်လေသမားတွေနားလည်သဘောပေါက်အောင်တည်တည်လင်းလင်းသိအောင်ဆွေးနွေးပါတယ
်။မကွေးတိုင်းထဲမှာတိတ်ဆက်ခံတဲ့လေယာဉ်မြေဧကတွေကဘယ်လောက်လောက်ရှိနေလဲရှင့်
။နေရာတွေကတော့ဒီကြရမျိုးနိုင်ပေမဲ့သိန်းစီကနေရာအေကအများကြီးရှိပါတယ်အများဆုံးသိန်းစီဒါလည်းအဖွဲ့ကြီးကတော့တမတော်တရင်တပ်ဖွဲ့များကသိန်းလာတာအများဆုံးရှိပါတယ်ဒုတိယအများဆုံးကတော့နိုင်ငံတော်စီမံကိန်းတွေပေါ့ကျွန်တော်တို့ဒီဟာသုံးစားရေးကော်မရှင်ကတင်ပြထားတဲ့၆မျိုးထက်ပိုပြီးတော့သိန်းထားတာတွေလည်းရှိပါတယ်နိုင်ထက်ပြီးနေပြုပြီးသိန်းထားတာတွေလည်းတွေ့ရပါတယ်ဒါသိန်းစီတဲ့အမျိုးအစားပေါ့နော်
တောင်သူလယ်သမားတွေဘက်ကရောသူတို့တိမ်းဆဲခံရတဲ့မြေယာတွေပတ်သက်ပြီးတော့မှဘယ်လိုများတင်ပြကြလဲသခင
်ပြည်စည်းကမြေယာတွေဒေသကဒေဌာနကဒေကုမ္ပဏီကရောကြီးလုံးဝမပြီးတဲ့အကြောင်းနောက်တစ်ခါရွာတွေရွှေ့ရရင်လည်းရွှေ့ရတဲ့ရွာတွေဟာမြေယာအသစ်မှာတခါလဲဒုက္ခတွေအများကြီးတွေ့တဲ့အကြောင်းတွေအဲ့ဒါတွေကိုခရိုင်လိုက်ဆွေးနွေးကြတာကိုတွေ့ရပါတယ
်အဲ့ဆိုအခုမကွေးတိုင်းထဲမှာတိမ်းဆဲခံရတဲ့လေယာဉ်မြေတွေကိုရောဒီလွတ်တော်ကိုယ်စားလှယ်တွေနဲ့ဘယ်လိုမျိုးကူညီဆောင်ရွက်သွားပေးဖို့ရှိလဲရှင
်ကျွန်တော်တို့ကအရင်ဆုံးကတော့ပြည်စည်းကဒီအနာအတွက်ဒီများနဲ့နာမှုမရှိစေရည်ရစုံစမ်းရေးကော်မရှင်ကိုတင်ပြပြီးတော့ထောင်ရွက်ပါတယ်ကျွန်တော်တို့အဓိကထားတာကတော့အခုဧကတသမချိန်မှာတော့ပြည်သူ့လွတ်တော်မှာမေးခွန်းများနဲ့မေးပါမယ်ပြည်တော်စုလွတ်တော်မှာအထူးသင်များနဲ့တင်ပြပြီးတော့ဆွေးနွေးပါမယ်အဲ့ဒါအပြင်အဲ့ဒီပြည်စည်းရည်ကော်စုံစမ်းရေးကော်မရှင်ကိုလည်းပဲကျွန်တော်တို့တင်သွင်းသွားပါမယ်အဲ့ဒါအပြင်မှာနေရာအသုံးချမှုဘုံစီမံခန့်ခွဲရေးအဖွဲ့ဒုသမတနဲ့ဥညာဏ်တော်အဖွဲ့ကိုလည်းကျွန်တော်တို့ပြန်ပြသွားပြီးဆောင်ရွက်ဖို့တွေလည်းရှိပါလိမ့်မယ
်။မကွေးတိုင်းဒေသကြီးကလေယာဉ်မြေအများစုကဥပဒေနဲ့မညီပဲတိမ်းဆဲခံရတယ်လို့သုံးသပ်ကြမှုတွေလည်းရှိတယ်ရှင့်။ဘလို့ဖြည့်ရှင်းမှုတွေလိုအပ်ပါလဲရှင့
်။ဖြည့်ရှင်းမှုကတော့မြေဘုံပြည်ယာစီမံခန့်ခွဲမှုအထူးချမှုဘုံကော်မတီကြီးကသူတို့ထုတ်ပြန်ထားတဲ့လုံထုံးလုံကြီးဥပဒေများနဲ့အညီဆောင်ရွက်ပေးဖို့လိုပါမယ်။ဒီနေ့ဝန်ကြီးဌာနတွေ့တွေ့ဥချုပ်ရေးဦးစီးဌာနရုံးချုပ်ကညွှန်ကြားချက်အမိန့်ချော်ညာစာဥပဒေများလိုတော့လိုနည်းများနဲ့အညီဆောင်ရွက်ပေးဖို့လိုပါလိမ့်မယ်အခုလက်ရှိအနေအထားကတော့ပြည်တော်စုဒုရအဖွဲ့ရုံသွုံးမှုနိုင်ငံတော်သမ္မတရုံးများပြည်တော်စုဒီနေ့ဝန်ကြီးဌာနတွေ့တွေ့ဥချုပ်ရေးဦးစီးဌာနရုံးချုပ်ကညွှန်ကြားချက်များဥပဒေများလိုတော့လိုနည်းများကိုတိုင်းဒေသကြီးပြည်နယ်အစိုးရများခရိုင်ဥချုပ်ရေးဖွဲ့ကြီးများမြို့နယ်ဥချုပ်ရေးဖွဲ့ကြီးများကလုံးဝလိုက်နာဆောင်ရွက်ခြင်းမရှိသေးတာကိုတွေ့ရတဲ့အတွက်အဲ့ဒါကိုကျွန်တော်တို့လွတ်တော်မှာပြင်ပြဆွေးနွေးဖို့အစီအစဉ်ရှိပါတယ
်ဒီနေ့ဆွေးနွေးပွဲမှာတလဲရမြေဥပဒေပြုပြင်ရေးအတွက်ကောဘာအချက်တွေများဆွေးနွေးကြလဲရှင
်ဆွေးနွေးတာအများကြီးပါပဲခင်ဗျာကျွန်တော်တို့2012နေရာဥပဒေမျိုးဥပဒေပြည်လွတ်နေလားနေရာဥပဒေမျိုးဥပဒေတောင်းလဲတဘာအကျိုးစီးပွားကာကွယ်ခြင်းနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေရဲ့မျိုးဥပဒေမထွက်သေးတဲ့ကိစ္စအဲ့ဒီထဲမှာပါတဲ့အားနည်းချက်တွေကိုထောက်ပြဝေဖန်ဆွေးနွေးကြပြီးတော့နောက်တစ်ခါနေရာဥပဒေတွေကဒီလိုလောက်ရှိတယ်အဲ့ဒီမျိုးသားတွေချင်းမှာဥပဒေချင်းဝီယောဒီဖြစ်နေတဲ့အခြေလက်တွေကိုပြုပြင်ဖို့လိုကြောင်းလွတ်တော်မှာတင်သွင်းနေကြောင်းကိုလည်းဆွေးနွေးကြတာတွေ့ရပါတယ
်။အခုလိုမျိုးလွတ်တော်ကိုယ်စားလှယ်တွေရဲ့ဒီဘက်ကတောင်သူလယ်သမားသမတ်ကရဲ့တောင်သူလယ်သမားရဲ့ဆွေးနွေးပွဲကရောဒီလေယာဉ်တင်ဆက်ခံလေယာဉ်မြေတွေပြန်ရဖို့ရောဖြည့်ရှင်းနိုင်ပါမလားရှင
်။တို့ရသည့်ရဲ့တန်းအားသုံးနှစ်ကျော်လာပါပြီ။တို့2013ခုနှစ်ကတည်းကဒီအာကြံနာတွေကိုဖြည့်ရှင်းဖို့လိုတော့လုံးကြီးတွေတို့ထုတ်ပြန်ညွှန်ကြားပြီးတော့ဆောင်ရွက်လာခဲ့တာ3နှစ်ကျော်မှတော့ဘာမှတိတိယောက်ယောက်မရှိသေးဘူးဆိုတော့ကျန်တဲ့တနည်းခွဲလောက်ကာလမှာတော့အလုံးစုံတုတ်ဝက်ပြီးရင်တော့ကန်ကောင်းလို့တော့ပြောရမှာဖြစ်ပါတယ်
တောင်သူတွေဘက်ကရောဒီတိမ်းဆက်ကန်လဲမြေနဲ့ပတ်သက်ပြီးသူတို့တောင်းဆိုမှုအခြေအနေကဘယ်လိုရှိလဲရှင
်တောင်သူတွေကတော့ဘူသူရာခေါင်းပါတာရဲ့အဲမျိုးနယ်ခရိုင်တိုင်းဒေသကြီးရုံးတွေကိုအရင်တုန်းကအစွဲဖြစ်တဲ့အကြောက်တရားတွေအဲလိုဟာတွေအကြောင်းဘာမှသူတို့ဘက်ကခိုင်ခိုင်လုံလုံထောက်ထောက်ထားတာဥပဒေနဲ့အညီပြင်ပြနိုင်စွမ်းမရှိတဲ့အခါကျတော့သမဂ္ဂခေါင်းဆောင်များပြည်သူလို့တော့မြေသားလို့တော့လွတ်တော်ကိုယ်စားလှယ်များတိုင်းတဲ့လို့လွတ်တော်ကိုယ်စားလှယ်များအဲနောက်တော့ကဒီဥပဒေပညာရှင်များကဦးဆောင်ပေးမှသာလျှင်ဒါသူတို့ဘက်ကတင်ပြချက်တွေဟာဥပဒေနဲ့အညီဖြစ်ပြီးတော့နိုင်ငံတော်အစိုးရဘက်ကစီစဉ်ဆောင်ရွက်ပေးနိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်နေတဲ့အတွက်ဒီနေ့ကျွန်တော်တို့လွတ်တော်ကိုယ်စားလှယ်များဥပဒေပညာရှင်များတော်သူလေသမားအကျိုးဆောင်ရွက်တဲ့ခေါင်းဆောင်များအဖွဲ့ကြီးများပူးပေါင်းပြီးတော့ဒီလိုကျွန်တော်တို့ရွှေလွှဲပွဲကျင်းပခြင်းဖြစ်ပါတယ်တော်သူလေသမားတွေအတွက်ကတော့ကျွန်တော်တို့ဒီလိုဆွေးနွေးလိုက်ခြင်းအပြင်တို့ဘက်ကလုံလုံလုံကြီးတွေဥပဒေတွေနောက်တစ်ခါညွှန်ကြားချက်တွေစီမင်းစည်းကမ်းတွေ အဲ့ဒါတွေကိုသူတို့တိလာပြီးတော့ပုံမို့ကြီးကြီးရော့ရော့တိုင်ကြတင်ပြလာနိုင်တယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဥပမာအားဖြင့်တချို့နေမားတွေကတက်တော်မြေဆိုပြီးတော့ထွက်ပြရတယ်။အဲ့တော့တက်တော်ကျိုးဝိုင်းကိုပယ်ဖြတ်ရင်ဘယ်လိုဥပဒေနဲ့ပယ်ဖြတ်တယ်။တက်တော်ကျိုးဝိုင်းကိုပယ်ဖြတ်လိုက်ရင်မြေလုံးမြေလက်မြေရင်းဖြစ်သွားတယ်။မြေလုံးမြေလက်မြေရင်းကိုမှမြေလုံးမြေလက်မြေရင်းစီမံခန့်ခွဲမှုဥပဒေနဲ့အညီခြောက်ထားကြပြီးတော့ရယူလုပ်ငန်းဝင်ကြည့်ရမယ်။အဲ့ဒါမျိုးလေးတွေတိလာတဲ့အခါမှာလေသမားတွေအတွက်ဖတ်ပေါက်ကတော့ရလာနိုင်တယ်လို့ကျွန်တော်တို့ညွှန်လင့်ပါတယ်ခင်ဗျာ
။ဦးစိန်ထွန်းရင်ခုလိုဖြစ်ကြပေးရတဲ့ကျေးဇူးတင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါပဲခင်ဗျာကျွန်တော်